မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသတ်ခဲ့ပြီးမကြာခင်အနှစ်တည်းအတွင်းပြည်ပြန်ပြောင်းလဲရေးလှုပ်ဆောင်လာနေပေမဲ့နိုင်ငံရေးနဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကတော့လွတ်လပ်မှုမရှိသေးဘူးလို့နိုင်ငံကလွတ်လပ်ခွင့်အခြေအနေတွေကိုစောင့်ကြည့်ခဲ့ခဲ့နေတဲ့ Freedom House အဖွဲ့ရဲ့အစိုးရခန်းစာတစ်ကဖော်ပြပါရယ်။ဒါနဲ့နောက်ဒီကိုဖန်ဆီးရာထောင်ချရာတွေပါဝင်မီဒီယာပေါ်ကန့်သတ်မှုတွေကြောင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အစင်တန်းကလည်းအစင်9မှာရှိနေရကအစင်6အထိကျဆင်းသွားတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစိုးရခန်းစာကဖော်ပြခဲ့တာပါ။နိုင်ငံပေါင်း195နိုင်ငံနဲ့ဒေသ15ခုကပြီးခဲ့တဲ့နှစ်အတွင်းအခြေအနေတွေကိုလေ့လာပြုစုထားတဲ့ Freedom House ရဲ့အစိုးရခန်းစာမှာတော့လွတ်လပ်ခွင့်အမြင့်ဆုံးအဖြစ်အဆင့်1ကနေအနည်းဆုံး9အထိသတ်မှတ်ထားပါတယ်။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကလည်းအကြမ်းဖက်မှုတွေနဲ့ခွဲခြားဆက်ဆံခံရမှုတွေရှိနေတယ်လို့ကိုယ်ကိုယ်တဲ့ဘာသာကူးပြောင်းတာဘာသာကြမ်းနဲ့လက်ထပ်တာတွေကိုကန့်သတ်မဲ့ဥပဒေတွေရေးဆွဲစုပြုထားတာတွေကလည်းမွတ်စလင်ဆန့်ကျင်အစိုးရဝါဒကိုတရားဝင်အောင်လုပ်ပေးတယ်လို့ဖြစ်နေတယ်လို့ဖော်ပြထားတာပါ။ကမ္ဘာတစ်ဝန်းလုံးအနေနဲ့ကတော့ဒီမိုကရေစီလွတ်လပ်ခွင့်တွေကနှစ်ပေါင်းအစိတ်တွင်အနည်းဆုံးအခြေအနေကိုရောက်နေတယ်လို့လည်း Freedom House ရဲ့အစိုးရခန်းစာကသတိပေးထားပါတယ်။ကမ္ဘာမှာလွတ်လပ်ခွင့်အစင်တန်းအနည်းဆုံးဖြစ်စီးရီးယားနိုင်ငံကိုသတ်မှတ်ထားပြီးနိုင်ငံတကာအသံဝိုင်းမှာဒီမိုကရေစီလွတ်လပ်ခွင့်တွေကိုပြစ်ပယ်လာနေတဲ့အထက်မှာတော့ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုရုရှားနိုင်ငံပိုင်းဖြစ်နေတုတ်သွင်းလိုက်တာထင်ရှားတဲ့နမူနာတစ်ခုဖြစ်နေလဲဖော်ပြထားပါတယ်။